မြန်မာနိုင်ငံကတရုတ်နယ်စပ်မြို့တွေမှာအငှားကိုဝင်ဆောင်ပေးနိုင်မယ်အမျိုးသမီးအလုပ်သမားတွေခေါ်ယူတဲ့အလုပ်ကြော်ညာစာတွေဒီလပိုင်းမှာပဲတွေ့လာရပါတယ်အိန္ဒိယနိုင်ငံတွေမှာဥပဒေထုတ်ပြီးတားမြစ်ထားတဲ့အငှားကိုဝင်ဆောင်ပေးရတဲ့ဈေးကွက်ဟာမြန်မာနိုင်ငံကိုရောက်ရှိလာပြီလားလို့မေးခွန်းထုတ်စရာဖြစ်လာပါတယ်မူဆယ်မြို့မှာတွေ့ရတဲ့တရုတ်မြန်မာနှစ်ဘာသာနဲ့ရေးသားထားတဲ့အငှားကိုဝင်ဆောင်အလုပ်ခေါ်ကြော်ညာစာမှာတော့မျိုးအောင်ထားတဲ့မျိုးစေ့ကိုကိုဝင်ဆောင်ပေးမဲ့အမျိုးသမီးရဲ့တိန်နဲ့ထည့်ပြီးကိုဝင်ဆောင်ပေးရမယ်လို့ဖော်ပြထားပါတယ်အငှားကိုဝင်ဆောင်မှုအသက်35နှစ်အောက်ကျန်းမာရေးကောင်းသူကူးစက်ရောဂါမရှိသူကလေးမွေးဘူးသူမိင်္ဂလာဆောင်ပြီးသူဖြစ်ရမယ်လို့လည်းအလုပ်ခေါ်စာမှာပါဝင်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့ WeChat နံပါတ်တွေကိုလည်းအင်္ဂလိပ်လိုရေးသားထားပါတယ်ဒီလိုကြော်ညာစာမျိုးတွေကိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာပြီးခဲ့တဲ့လကလာရောက်ကြော်ညာထားတာကိုတွေ့ဘူးတယ်လို့မူဆယ်မြို့ကဒေသခံဦးတောင်ထွန်းကအခုလိုပြောပါတယ်။င
ါကိုဝင်ဆောင်ဖို့တည်းကသူအခါချင်းငွေနဲ့နောက်ဆက်တယ်ဖို့ဖုန်းနံပါတ်နဲ့ပြီးထားတော့တွေ့တယ်ဗျ။ဒါမျိုးကတော့ကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားနိုင်ငံသူတွေဘောနော်သူတို့ပုံမှန်ကတော့အခါချင်းငွေနဲ့ပေးပြီးတော့သူတွေဟာမျိုးကြီးကတော့ကျွန်တော်တို့ဥပဒေအရလည်းမကောင်းဘူး။နောက်ရင်းချေးမှုအရလည်းမတင်တော်ဘူးဗျ။ဒါမျိုးကြီးကတော့မဖြစ်လည်းမဖြစ်သင့်ဘူး။ဖြစ်လည်းမဖြစ်သင့်ဘူး။နောက်ဆုံးရဟန်းပြောရင်တော့ကျွန်တော်မြန်မာနိုင်ငံသားတွေကိုသူကဟိုကျေးသားဆိုတဲ့ပုံစံမျိုးနဲ့ဒါလုပ်တဲ့ဟာမျိုးဖြစ်တယ်ဒါမျိုးတော့ဟိုထိရောက်စွာရေးယူနိုင်ရင်တော့ကောင်းမယ်လို့တော့ထင်တယ်ဗျ
အငှားကိုဝင်ဆောင်ကအနေနဲ့မွေးဖွားပြီးတဲ့အထိတလောက်ကိုရွှန်းငွေ1000ခွဲရရှိမယ်လို့လည်းလှုပ်ခေါ်စာမှာဖော်ပြထားပါတယ်လက်ရှိမြန်မာငွေတန်ဖိုးနဲ့ဆိုရင်တလောက်ကိုကျပ်35သိန်းနဲ့40ကျားမှရရှိမှာဖြစ်ပါတယ်ဒီငွေကြေးဟာဘဝရည်တည်ရေးခက်ခဲပြီးအသိပညာအားနည်းတဲ့အမျိုးသမီးတွေအတွက်စိတ်ဝင်စားစရာငွေကြေးဖြစ်နေတဲ့အတွက်ဒီအလုပ်ကိုစိတ်ဝင်စားသူတွေလည်းရှိလာနိုင်တယ်လို့ဦးတောင်ထွန်းကပြောပါတယ်မြန်မာဘက်ကအမျိုးသမီးတွေကိုလူကုန်ကူပြီးတရုတ်နိုင်ငံကိုလိန်ကျုံအဖြစ်ရောင်းစားခံရတာအငှားစနီးမယားပြုလုပ်စေခိုင်းခံရတာအပြင်ဒီနှစ်ထဲမှာဆိုရင်လူကုန်ကူမှုပုံစံအသင့်နေနဲ့အာဓမအငှားကိုဝင်ဆောင်ရတာတွေပါရှိလာတယ်လို့လူကုန်ကူမှုတားဆီးနေနေရဲတပ်ဖွဲ့မှတ်တမ်းတွေအရသိရပါကချင်ပြည်နယ်မိုးညင်းကမြန်မာမျိုးသမီးတွေကိုတရုတ်နိုင်ငံဘက်ကိုလူကုန်ကူပြီးအငှားကိုဝင်ဆောင်ခိုင်းတဲ့အမှုသုံးမှုကိုဒီနှစ်ထဲမှာဖော်ထုတ်အရေးယူနိုင်ခဲ့တယ်လို့မူဆယ်မြို့အမတ်ဆက်ခွန်လူကုန်ကူမှုတားဆီးနေနေရဲတပ်ဖွဲ့စုမှရဲမှူးကြော်ညွန်ကအခုလိုပြောပါတယ်
ဘဝမျိုးစီတို့တွေ့နိုင်အောင်လေးလေးခေါ်ဆောင်တယ်အစားကုန်ဆောင်တဲ့ဝန်ဆောင်မှုတွေကိုပို့ပြီးတော့မှစားစီးထိုးစီးတွေကိုကျွေးတာဒီလိုအားမကုန်ဆောင်ခိုင်းတာပေါ့နော်ဒီမျိုးစီတွေဒါတက်အနေကိုထိခိုက်နိုင်တဲ့အနေအထားရှိတယ်အဲကြောင့်မို့တို့နိုင်ငံမှာတရားဝင်ခွင့်ပြုထားခြင်းရှိမရှိကျွန်တော်တို့မေးတာပေါ့နော်ဒါဆိုတော့ဒါတိကျအောင်သူတိုင်မှာတရားဝင်ခွင့်ပြုထားတာမရှိပါဘူးလို့ပြောတယ်ဒီခါကသုံးခုလောက်တည်ဘူးများတယ်ဒီလိုပဲတိပွဲကိုခေါ်ရတာဟုတ်
မြန်မာနိုင်ငံမှာအလုတ်ကင်ခွင်လန်းရှာပါမှုဝင်ငွေနယ်ပါမှုတဘာဝဘေးအန္တရာယ်ကြာရောက်မှုလက်နက်ကင်ပြိပက္ခပြဿနာတွေရှိနေတာဘဝရည်တည်ရေးခက်ခဲတာတွေကိုအကြောင်းပြုပြီးလူကုန်ကူးမှုတွေဖြစ်ပွားလာတယ်လို့ဆိုပါတယ်အမျိုးသမီးတွေဘဝရည်တည်ရေးအတွက်ဝင်ငွေမြင့်မားလာအောင်ဆောင်ရွက်ပေးနိုင်မှုလို့ပြီးအဲ့ဒီလိုမလုံဆောင်ပေးနိုင်ရင်မတ်လောက်စရာငွေကြေးပေးထားတဲ့အငှားကိုဝင်ဆောင်လုပ်ငန်းတွေတဲ့ဝင်ရောက်လုတ်ကင်သူများလာနိုင်တယ်လို့မှတ်ချက်ပေးကြတာတွေလည်းရှိပါတယ် Gender Equality Network ကဒါရိုက်တာဒေါ်မေအဘယ်ဖြူကအခုလိုပြောပါတယ
်အမျိုးသမီးရဲ့ခန္ဓာကိုကျမတို့ကဟိုဘယ်လိုခေါ်မလဲပြောမယ်ဆိုတော့တားဖောက်ဆက်တစ်ခုလိုသဘောထားပြီးတော့တုံးချတာလေဆိုတော့ဒါအပွင့်လည်းပြောမယ်ဆိုရင်ကျမတို့ဒီဘက်ကဟိုဆင်းရဲနှမ်းပါတာရောပေါ့နော်ပြီးခဲ့ခါကျရင်အဲဒီအသိပညာနှဲပါတာရောပေါ့နောက်ကျမတို့နိုင်ငံမှာဒီလိုဟာမျိုးတွေအတွက်ကိုဟိုကာကွယ်ပေးနိုင်တဲ့ဥပဒေတွေကတော့မရှိတာပေါ့နော်အဲ့ဒါတွေအားလုံးကိုစုပေါင်းပြီးတော့မှအဲသူများကအများထုတ်မဲ့သဘောပေါ့ကွယ်အဲ့တော့မျိုးသမီးတွေကဆင်းရဲနေမယ်တခြားဝင်ကိုရခွန်းလာနေမရှိဘူးဆိုရင်တို့ကဒါမျိုးတွေထွက်ပေါက်အနေနဲ့ပေါ့နော်ဘယ်ရလဲဘလို့ပဲပတ်စံရရလောက်ပါလေအဲ့လိုအဲ့ဟာတွေကိုလည်းကျမတို့ကကြိုးပြီးတော့တွေးထားရမယ်အဲ့တော့မျိုးသမီးတွေကိုသိပညာလည်းပေးရမယ်ဥပဒေတွေလည်းပြဋ္ဌာန်းရမယ်အဲ့လိုပဲဝင်ဝေရနိုင်တဲ့အခွင့်အလမ်းတွေကိုလည်းကျမတို့ကဖန်တီးပေးရမယ်ပေါ့နောက်ဆုံးလည်းတော့ရှောင်းသားလို့ဒီလမ်းကြောင်းကိုရွေးချယ်ကြပြီဆိုရင်လည်းကိုယ့်အတွက်ဖြစ်လာနိုင်တဲ့အကျိုးပြည့်တွေကိုမျိုးသမီးတွေကကောင်းနနသိပြီးတော့ဟိုတို့ဟာတို့မှန်ကန်တဲ့ဆုံးဖြတ်ချက်တွေကိုချနိုင်အောင်လည်းလုပ်ပေးရမယ်လို့ထင်နေမှာ
ပြီးခဲ့တဲ့နှစ်ကလူကုန်ကူးခံရမှုဖြစ်ပွားခဲ့တဲ့စီးရင်မှတ်တမ်းတွေအရမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုလူကုန်ကူးခံရတာဟာ84ရာခိုင်နှုန်းရှိပြီးဒုတိယနဲ့တတိယကထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဖြစ်ပါတယ်အိန္ဒိယနိုင်ငံတွေကိုတရားမဝင်သွားရောက်အလုပ်လုပ်ကြရာကနေလူကုန်ကူးခံရတာဖြစ်ပြီးအမျိုးသမီးတွေကတော့အာဓမထိန်များလက်ထပ်ဖို့လူကုန်ကူးခံရတာကအများဆုံးဖြစ်တယ်လို့သိရပါတယ် မြန်မာနိုင်ငံမှာအငှားကိုဝင်ဆောင်တာကိုအရေးယူနိုင်မှုအတွက်တည်ဆဲဥပဒေတွေအားနည်းနေပြီးလက်တလောမှာတော့ဒီကိစ္စဟာလူကုန်ကူးမှုထဲမှာအကျုံးဝင်တဲ့အတွက်လူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေနဲ့အရေးယူနေတယ်လို့လူကုန်ကူးမှုတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့စုမှရဲမှူးကြော်ညွှန်းကပြောပါတယ်။လူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေမှာတော့အမျိုးသမီးနဲ့ကလေးငယ်တွေကိုလူကုန်ကူးမှုကျူးလွန်ခဲ့ရင်ထောင်ဒဏ်10နှစ်ကနေထောင်ဒဏ်တသက်တကျွန်းအထိချမှတ်နိုင်တယ်လို့လူကုန်ကူးမှုကို3ရောက်နဲ့အထက်ပူးပေါင်းကျူးလွန်ရင်ထောင်တန်20ကနေထောင်တန်တသက်ချမှတ်နိုင်တယ်လို့လည်းဖော်ပြထားပါတယ်ရှင်။